Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာဒေါ်ရရှင်နေတနိဒာအမောပန်းပြကြပါရဲ့လားခင်ဗျာ VOA American တန်ရဲ့2015ခုနှစ်ဧပြီလ10ရက်ဗုဒ္ဓနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိ American ပြည်တော်စု Washington DC မြို့တော်အနီးလိုင်းနိုမီတာ19.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ရင်းမြစ်နိုင်ငံကပရစ်ကတ်တွေကိုနိုင်ငံတွင်းမှာရှိတဲ့အဲခိုက်တာတွေကအခွင့်ကောင်းယူနေတယ်လို့အမေရိကန်ကာကွယ်ဝန်ကြီးကသတိပေးလိုက်ပါတယ်မြန်မာနိုင်ငံရဲ့ကိစ္စရနဲ့ပတ်သက်လို့သမ္မတဦးသိန်းစိန်ဒေါ်အောင်ဆန်းစုကြည်တို့ပါဝင်နိုင်ငံရေးခေါင်းဆောင်48ဦးပါဆွေးနွေးပွဲတည်းရဲ့နေပြည်တော်မှာကျင်းပနေပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့တူညင်ညာပေးမှာပါ
ဟုတ်ကဲ့ပါခင်ဗျာကိုကန့်ဒေသမှာအစိုးရတပ်တွေရဲ့ထိုးစစ်ကဒီကနေ့မှာပိုပြီးပြင်းထန်လာပါတယ
်နေပြည်တော်ကြီးတပ်ကထိုးတဲ့အရှိန်ကပြီးခဲ့တဲ့ရက်ပိုင်းကတိတ်မရှိပါဘူး။ဥမာတရက်နေ့နေရက်နေ့တော့ကတော့တိတ်မရှိပါဘူး။9ရက်နေ့ကျတော့ပြင်းထန်လေးပြင်းထန်လာပါပဲ
။ကိုကန်တပ်ဖွဲ့ပြောခွင့်ရအပုဂ္ဂိုလ်ဦးထွန်းမြတ်လင်းပြောသွားတာပါ။ဒီအကြောင်းနဲ့အတူနှိမ့်မြုပ်ခဲ့တဲ့ရုရှားသင်္ဘောပေါ်ကအသက်ရှင်ကျန်ခဲ့တဲ့မြန်မာသင်္ဘောသားတွေဒီသင်္ဘောပေါ်ဘယ်လိုလိုက်ပါလာသလဲဆိုတာရုရှားမြန်မာတန်ယုံကစတင်စုံစမ်းနေပါပြီ။ရန်ကုန်တိုင်းအတွင်းထုတ်ပြန်လိုက်တဲ့မဲဆန္ဒရှင်စီးရင်လွှဲမှားချက်တွေကိုပြင်ဆင်သွားမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောနေပါတယ်။ဒီအကြောင်းအနေနဲ့အတူဂျပန်တရုတ်နယ်နိမိတ်အငင်းပွားတာကိုတင်းတင်းသိမ့်လုပ်ဖို့အမေရိကန်ဘက်ကပြောဆိုတိုက်တွန်းလိုက်တဲ့နိုင်ငံတကာသတင်းကိုလည်းကြားရအောင်ပါ။ဒီအစီအစဉ်နဲ့မတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကတင်ပြပါမယ
်။ယမန်နိုင်ငံမှာဆူအော်လူလာတဲ့တပ်ဖွဲ့တွေနဲ့ဟူသီသဘုံတွေကြားတိုက်ပွဲတွေကိုနိုင်ငံတွင်းမှာရှိတဲ့အဲခိုက်တာအဖွဲ့အစည်းကခွင့်ကောင်းယူနေတယ်လို့အမေရိကန်ကော်မတီဝန်ကြီးအက်စတန်ကတ်တာကပြောဆိုလိုက်ပါတယ်။အာရဗျာကျွန်းဆွယ်အခိုင်အတာအဖွဲ့ကွဲ AQAP ကိုနှိမ်နင်းမှုအမေရိကန်ရဲ့ကြိုးပမ်းမှုတွေဟာယမန်နိုင်ငံကပရစ်ကတ်တွေကြောင့်ပုံမှုခက်ခဲလာနေတဲ့အကြောင်းဂျပန်နိုင်ငံကိုရောက်ရှိနေစဉ်အမေရိကန်ကော်မတီဝန်ကြီးကသတင်းတောက်တွေကိုဖျောက်ချသွားခဲ့တာပါ။2012ခုနှစ်မှာယမန်သမ္မတအောင်ကိုရာထူးကဖယ်ရှားခဲ့ရင်ကစလို့မတိမငြိမ်ဖြစ်နေတဲ့အခြေအနေတွေကိုထိန်းသိမ်းနိုင်မှုကြိုးစားနေချိန်မှာပဲယမန်နိုင်ငံမှာတိုက်ပွဲတွေကြိုးပမ်းပေါ်ပေါက်နေတာဖြစ်ပါတယ်။ဝန်ကြီးကတာကတော့ယမန်နိုင်ငံကအဲခိုင်ရာဖွဲ့ကွဲရဲ့ချင်းကြောက်မှုတွေပေါ်အမေရိကန်အနေနဲ့အလေးနက်ထားကန့်ကွက်ဖြစ်ရှိနေတဲ့အကြောင်းပြောကြားသွားခဲ့တာပါ။တနက်ကန်အုပ်စုတွေကြောင့်ယမန်နိုင်ငံမှာကြုံတွေ့နေရတဲ့ပြဿနာတွေအဆုံးသတ်စေဖို့တိုက်ပွဲမှာတရားဥပဒေပြန်လည်ဆိုးမိုးလာစေဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါတလို့ဟူသီသဘုံတွေနဲ့တိုက်ခိုက်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုကူညီနိုင်မှုလေကြောင်းထုတ်စစ်တွေမှာဥဆောင်နေတဲ့ဆော်ဒီအာရေဗျနိုင်ငံကိုထောက်လှမ်းရေးသတင်းချက်လက်တွေအမေရိကန်ကပံ့ပိုးပေးနေတယ်လို့လည်းဝန်ကြီးကတာကပြောဆိုခဲ့တာပါ။
ဂျပန်နဲ့ကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုတိုးချဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းဒီကနေ့ဗုဒ္ဓဟူးနေ့တိုကျိုမှာဂျပန်ကာကွယ်ဝန်ကြီးနာကာတာနီနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်ကာကွယ်ဝန်ကြီးအက်စတန်ကာတာကအကြေပြုပြောကြားလိုက်ပါတယ်။ဝန်ကြီးကာတာဟာဂျပန်နိုင်ငံကိုဒီကနေ့ရောက်သွားတာဖြစ်ပြီးသူ့ရဲ့၃ရက်ကြာတောရောက်တဲ့ဒီခီးစဉ်အတွင်းအမေရိကန်နဲ့ဂျပန်နှစ်နိုင်ငံကြားကာကွယ်ပူးပေါင်းဆောင်ရွက်မှုဆိုင်ရာစည်းမျဉ်းစည်းကမ်းတွေနဲ့ပတ်သက်ပြီးပြန်လည်ညှိနှိုင်းဆွေးနွေးကြမှာဖြစ်ပါတယ်။ဒါအပြင်အမေရိကန်အစိုးရရဲ့အာရှဒေသအတွက်ဦးစားပေးလှုပ်ဆောင်မှုစ조사မှုရဲ့အဓိကအစိတ်ပိုင်းဖြစ်တဲ့အမေရိကန်နဲ့ဂျပန်နှစ်နိုင်ငံကြားကာလကြာရှည်စွာဆင်းရဲမဟာမိတ်ဖြစ်တဲ့ရည်တည်နေမှုကိုအထူးပြသဖို့တောရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ဂျပန်ကာကွယ်ဝန်ကြီးနာကာတာနီနဲ့တူပြောကြရမှာဝန်ကြီးကာတာကသူ့အနေနဲ့ပြန်လည်ညှိနှိုင်းမှုလို့ခေါ်ဆိုနိုင်တဲ့နောက်လှုပ်ဆောင်မယ့်အဆင့်အတွက်ကြီးကြပ်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်တရုတ်နဲ့ဒူဘိုင်ကိုပိုင်အငင်းပွားနေတဲ့အရှိတရုတ်ပင်လယ်ပြင်ထဲကကျွန်းတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးလည်းဂျပန်ကာကွယ်ဝန်ကြီးနဲ့ဆွေးနွေးစဉ်တွေမှာအတည်ပြုပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတအီဗီရောကထိတ်တန့်လျော့တဲ့စစ်မြေကွန်ပျူတာစနစ်ဟာလုံခြုံမှုရှိပေမဲ့ပုံမှန်ကွန်ပျူတာစနစ်မှာတော့ထိခိုက်နိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းသမ္မတဘရက်အိုဘားမားရဲ့ထိတ်တန့်လက်ထောက်ရရှိသူကပြောလိုက်ပါတယ်။သမ္မတအိုဘားမားသူ့ရဲ့ကိုယ်ပိုင်ခြေမှသွားလာလှုပ်ရှားနေတဲ့အစီအစဉ်လိုအီဗီရောနဲ့ဆက်နွယ်တဲ့သတင်းချက်လက်တွေကိုရုရှားနိုင်ငံကအင်တာနက်ထုတ်ဖော်တိုက်ခိုက်သူ hackers တွေကပေါက်ထွင်းဝင်ရောက်ခဲ့တယ်လို့အမေရိကန်ရုဒ္ဓံ CNN ရဲ့သတင်းဖော်ပြခြင်းနဲ့ပတ်သက်လို့သမ္မတရဲ့အကြံပေးသူဖြစ်တဲ့ဘန်ဟုစာတုံ့ပြန်ပြောဆိုလိုက်တာပါ။တက္ကမှုမြဖျားခံလာတဲ့နေရာနဲ့အရေးကြီးတဲ့သတင်းချက်လက်တွေရသွားတယ်ဆိုတော့ CNN ရဲ့သတင်းနဲ့ပတ်သက်လို့သမ္မတရဲ့အကြံပေးရရှိကတစုံတရာမှတ်ချက်ပြီးပြောဆိုမှသွားပါဘူး။ဒါမှမဟုတ်ကွန်ပျူတာစနစ်တွေနဲ့တက်ခက်ခံရမယ့်အနေအမျိုးအများအလို့ကြုံရနေတဲ့ကြောင့်ထိတ်တဲလျော့တဲ့သတင်းချက်လက်တွေကိုတော့အစစ်မြင့်ကွန်ပျူတာစနစ်နဲ့တိကျခွဲထားတယ်လို့လည်းပြောဆိုကြတာပါ။စိုက်ဘာတက်ခက်မှုအနေနဲ့ပတ်သက်လို့ဆက်စစ်လေ့လာခြင်းမှာပုံမှန်ကွန်ပျူတာစနစ်ထဲမှာမသင်္ကာစရာတွေကိုတွေ့ရတဲ့အကြောင်းလဲအောက်တိုဘာလထဲမှာပဲအင်ဖြူတော်ကပြောဆိုထားတာဖြစ်ပါတယ်။စိုက်ဘာတက်ခက်မှုတွေမကြာခဏကြုံရတဲ့အမေရိကန်ကတော့တချို့ဖြစ်ရတဲ့မှာရုရှားတရုတ်နဲ့မြောက်ကိုရီးယားတို့က hackers တွေရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့လည်းအပြစ်ဖို့လို့ရှိရပါတယ်။
ကဘာကြီးပုံလွှဲလာမှုဟာရာသီဥတုပြောင်းလဲမှုအတွက်တည်ရောက်မှုရှိုံနဲ့မကဘဲအမေရိကန်ပြည်သူတွေရဲ့ချမ်းမာရေးကိုပါထိခိုက်စေပါတယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကမနေ့ကပဲပြောကြားလိုက်ပါတယ်။ဒီပြဿနာကိုသေးသေးချာချာနားလည်လာအောင်နဲ့ရင်ဆိုင်ဖြည့်ရှင်းရေးအတွက်စီစဉ်ဆောင်ရွက်နိုင်အောင်စီမံကိန်းတွေချမှတ်ဖို့သမ္မတအိုဘားမားနဲ့ခွဲစစ်ဆရာဝန်ကြီးဗိုင်ဗက်မာတီတို့ဟာဟာဝတ်တက်ကလူဆေးရုံကကျွမ်းကျင်သူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ရာသီဥတုပြောင်းလဲမှုဆူဆူဝါဝါဖြစ်စေတဲ့အထက်မှာတောမီလောင်နဲ့ပြဿနာလည်းပါဝင်နေပြီးတောမီကြောင့်လေရုညဉ့်ညမ်းမှုပိုးပြီးဖြစ်စေသလိုအလာဂျီပိုးဆိုးစေတဲ့ရာသီပိုးရှိကြလာတာအပြင်ပိုးမွားတွေကြောင့်ယောဂါဖြစ်ပွားမှုကပိုများလာတာလည်းပါဝင်ပါတယ်။သမ္မတအိုဘားမားကဓာတ်ပေးဆိုင်ရုံတွေကနေကာဗွန်နဲ့အောက်ဆိုက်ဒဏ်ကွေထုတ်လွှတ်မှုကိုစီမင်းစည်းကမ်းသတ်မှတ်ဖို့ဆက်ပြီးအဆိုတင်သွင်းနေချိန်မှာအခုလိုရာသီဥတုပြောင်းလဲမှုဆိုးဆိုးဝါးဝါးဖြစ်စေတဲ့အန္တရာယ်ကိုအာရုံစိုက်ပြီးလှုံ့ဆော်နေတာဖြစ်ပါတယ်။အခုလိုကန့်သတ်မှုတွေကိုလှုံ့လိုက်ရင်အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကိုထိခိုက်လာနိုင်စေတယ်လို့ဝေဖန်မှုတွေရှိနေပေမဲ့သမ္မတအိုဘားမားကတော့အခုလိုအရေးယူဆောင်ရွက်မှုတွေမလုပ်ရင်ပေးဆက်ရမယ့်တန်ဖိုးကပိုးပြီးကြီးမားလာနိုင်တယ်လို့ပြောကြားခဲ့ပါတယ်။
VOA American အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အတန်းမြန်မာဘာသာအစီအစဉ်ရဲ့ပေါ်တူနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီနေ့နောက်မှကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲကိစ္စငင်းကြဲရေးလုပ်ငန်းစဉ်စရီပါဝင်မြန်မာနိုင်ငံရေးပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးဖို့တမနာဦးသိန်းစင်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါက်တာဆန်းစုကြည်တခြားထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေတိုင်းရင်းသားဝန်ကြီးတွေနေပြည်တော်မှာဆွေးနွေးနေကြပါတယ်။ပြည်သူ့လွှတ်တော်ကအဆိုပြုထားတဲ့6ပွင့်ဆိုင်တွဲဆုံဆွေးနွေးရေးပြင်းပြဖို့အတွက်အကြိုတွဲဆုံညှိနှိုင်းမှုဖြစ်တယ်လို့လည်းဆွေးနွေးပွဲအစမှာပဲတမနာဦးသိန်းစင်ကပြောဆိုခဲ့တာပါ။တမနာရဲ့ဆွေးနွေးပွဲဖိတ်ကြားချက်မှာတော့ငင်းကြဲရေးလုပ်ငန်းစဉ်နဲ့ပတ်သက်နဲ့မချသေးတဲ့အနေကတနင်္ဂနွေလုံးပြစ်ခတ်ရဆိုင်သဘောတူညီချက်မူကြမ်းအတည်ပြုနိုင်ခဲ့တဲ့ကိစ္စ2015ရွေးကောက်ပွဲအောင်မြင်မြင်ကျင်းပနိုင်မှုရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးတည်ငြိမ်မှုရရှိရေးစရတွေကိုဆွေးနွေးမှာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။စီအိုကတော့လွတ်တော်နေရက်ကဥက္ကဋ္ဌရင်းနဲ့အတက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်ကာကွယ်ဦးစည်းချုပ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတိုင်းရင်းသားရေးရဝန်ကြီးတွေနဲ့တိုင်းရင်းသားကိုယ်စားလှယ်ပါဝင်စုစုပေါင်း48ဦးကိုဖိတ်ကြားထားပေမဲ့44ဦးသာပြည့်ရောက်လာခဲ့တာပါ။တမလကဝဲဦးစီချုပ်ဘူချင်မူကြီးမင်းအောင်လိုင်းနဲ့ရှမ်းတန်းရင်းသားကောင်းဆောင်ဦးခွန်ထွန်းတို့ကတော့ဆွေးနွေးပွဲကိုတက်ရောက်မလာခဲ့ကြပါဘူး။အခုဒီချိန်ဆွေးနွေးမှုဟာဒုတိယအကြိမ်ဖြစ်ပြီးပထမတစ်ကြိမ်48ဦးပါတွေ့ဆုံမှုမှာတော့ထူးထူးခြားခြားရလဒ်တွေထွက်ပေါ်မလာခဲ့ပါဘူး။တွေ့ဆုံမှုပြီးဒီကနေ့နောက်မှကျရင်တော့ဆွေးနွေးမှုတွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပပြီးပြောဆိုလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပါဝင်နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့သမရပြည်သူ့လွတ်တော်ဥက္ကဋ္ဌကာဝဲဦးစီချုပ်တို့နဲ့လေးဝန်ဆိုင်တွေ့ဆုံဆွေးနွေးဖို့ဒေါက်တာဆန်းစုကြည်ကကမ်းလှမ်းခဲ့ပြီးနောက်မှာပဲသမရကာဝဲဦးစီချုပ်လွတ်တော်ဥက္ကဋ္ဌ2ဦးတိုင်းရင်းသားကိုယ်စားလှယ်2ဦးနဲ့ဒေါက်တာဆန်းစုကြည်တို့ပါဝင်တဲ့6ပွင့်ဆိုင်တွေ့ဆုံမှုပြည်သူ့လွတ်တော်ကပြန်လည်အဆိုပြုထားတာပါ6ပွင့်ဆိုင်ဆွေးနွေးမှုတွေကိုတော့အစောဆုံးဧပြီလ10ရက်တောက်ကြနေ့မှာကျင်းပမယ်လို့သတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုလို့တော့မရပါဘူး
ထိုင်းနဲ့ရုရှားနှစ်နိုင်ငံကုန်သွယ်ရေးကိုလာမယ့်နှစ်ထဲမှာနှဆတိုးပြီးလှုပ်ဆောင်သွားမယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောကြားလိုက်ပါတယ်။နှစ်နိုင်ငံကြားနှစ်ဆိုင်ကုန်သွယ်မှုကို2016ခုနှစ်ကျရင်ဒေါ်လာ10ဘီလီယံအထိတိုးမြှင့်သွားမှာဖြစ်ကြောင်းထိုင်းနိုင်ငံကိုရောက်နေတဲ့ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဗီဒက်ဖ်နဲ့သဘောတူညီချက်အများပြားလက်မှတ်ရေးထိုးပြီးချိန်မှာထိုင်းဝန်ကြီးချုပ်ကပြောဆိုလိုက်တာပါ။ဝန်ကြီးချုပ်မက်ဗီဒက်ဖ်ဟာနှစ်ပေါင်းအစိတ်အတွင်းရုရှားဝန်ကြီးချုပ်တဦးအနေနဲ့ထိုင်းနိုင်ငံကိုပထမဆုံးလာရောက်ခဲ့တာဖြစ်ပြီးထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့မေလကစပြီးကာလကြာရှည်စွာမဟာမိတ်ဖြစ်နေရက်တည်ခဲ့တဲ့အမေရိကန်နဲ့အဆင်မပြေဖြစ်နေတဲ့ထိုင်းစစ်ဆေးရကိုထောက်ခံပံ့ပိုးတဲ့အနေနဲ့လာရောက်တဲ့ကမ္ဘာထိပ်တန်းခေါင်းဆောင်တဦးလည်းဖြစ်ပါတယ်။ဒါ့အပြင်ပရာယုတ်အစိုးရအဖွဲ့ကိုကုလသမဂ္ဂနဲ့အနောက်နိုင်ငံတွေကစစ်အုပ်ချုပ်ရေးရုပ်သိမ်းပေးဖို့အတွက်ဝိုင်းဝန်းဖိအားပေးနေချိန်မှာလာရောက်တာလည်းဖြစ်ပါတယ်။လာမယ့်နှစ်ထဲမှာဒေါ်လာ10ဘီလီယံအထိတိုးမြှင့်ကုန်သွယ်မှုလုပ်မယ်လို့ရုရှားဝန်ကြီးချုပ်နဲ့တွေ့ဆုံပြီးထိုင်းဝန်ကြီးချုပ်ပရာယုတ်ကပြောကြားခဲ့ပေမဲ့ဘယ်ကဏ္ဍတွေမှာတိုးမြှင့်မယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်မပြောပါဘူး။နိုင်ငံခြားစွန့်ရင်ရင်းနှီးမြှုပ်နှံမှုဟိုတယ်နဲ့ခီးသွန်းယဉ်ကျေးမှုကဏ္ဍအပြင်မူရစီဝါဆိုင်ရာရာဇဝတ်မှုတိုက်ဖျက်ရေးတွေမှာတိုးမြှင့်လှုပ်ဆောင်သွားဖို့နားလည်မှုစာကြုံလွှာ9000ကိုလည်းလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ကိုလုတ်ချံမှုကြိုးပမ်းတဲ့ဟာတာဇလန်ဖြင့်ဟောလိဝုဒ်ကရိုက်ကူးထားတဲ့ Interviewation ဇာတ်ကား DVD အခွေထောင်ပေါင်းများစွာကိုမိုးပြံမှုပေါင်းနေတဲ့မြောက်ကိုရီးယားပဲလွတ်တင်ခဲ့တဲ့အကြောင်းတောင်ကိုရီးယားတက်ကြွလှုပ်ရှားသူတူကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကိုလုတ်ချံမှုအမေရိကန်ဘူထောင်လိုင်းအေဂျင်စီ CIA ကစီစဉ်တဲ့အကြောင်းဇလန်စင်ရိုက်ကူးထားတဲ့ရုပ်ရှင်ဇာတ်ကား DVD အခွေနဲ့အတူမြောက်ကိုရီးယားစန့်ကျင်လက်ကမ်းစာဆောင်တွေကိုမိုးပြံမှုပေါင်းနဲ့လွတ်တင်ခဲ့တာပါ။မိုးပြံမှုပေါင်းတွေကိုတော့လေးစုပ်ခွဲလွတ်ခဲ့တယ်ဆိုပြီးတော့လည်းမြောက်ကိုရီးယားကထွက်ပြေးလွတ်မြောက်လာပြီးအခုကတက်ကြွလှုပ်ရှားသူတူဖြစ်လာတဲ့လီမင်ဘော့ကပြောပါတယ်
တရုတ်နိုင်ငံမှာသမ္မတရှီကျင့်ပင်ကအဂရီလိုက်စားမှုဆက်လက်တိုက်ဖြတ်နေပြီးအခုတရုတ်နိုင်ငံရှေ့ပိုင်းဒေသမြို့ကြီးတစ်မြို့ဖြစ်တဲ့နန်ကျင်းကအရင်မြို့တော်ဝင်ဟောင်းချီချန်းကိုအဂရီလိုက်စားမှုနဲ့ထောင်လန်းဆဲနှစ်ချမှတ်လိုက်ပါတယ်ချီချန်းဟာကွန်ထရိုက်လုပ်ငန်းအတွက်ကိုအလုတ်ကန်နေရာအရှိပြောင်းနေအတွက်ပါလက်ယူခဲ့မှုနဲ့ဒဏ်ငွေရွှန်နှစ်သန်းပေးဆောင်ရမယ်လို့ဒီကနေ့တရုတ်အစိုးရသတင်းမှာဖော်ပြထားပါတယ
်ထိုင်နိုင်ငံရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြသွားကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်စုစည်းတင်ပြချက်တွေကိုကြားရပါမယ်အရင်ဦးဆုံးကိုကန့်တိုက်ပွဲအခြေအနေကြည့်အောင်ပါမြန်မာအစိုးရတပ်တွေနဲ့ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေဟာဒီကနေ့မှအတော်ကိုပြင်းထန်လာတယ်လို့ကိုကန့်တပ်ဖွဲ့ဘက်ကပြောပါတယ်အစိုးရတပ်တွေအနေနဲ့တင်ကားတွေတညကကားတွေနဲ့ပြစ်ကတ်တိုက်ခိုက်မှုတွေပိုလှုပ်လာပြီးလူရင်အားလည်းပိုသုံးလာတယ်လို့ကိုကန့်တပ်ဖွဲ့ပြောခွင့်ရသူက VOA ကိုပြောဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကအခြေအနေကိုတင်ပြပါမယ
်ဟုတ်ကဲ့ပါ MNDAA လို့တကောက်ခေါ်တဲ့ကိုကန့်တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်ဖွဲ့တွေကြားဒီနေ့တိုက်ပွဲတွေပိုပြင်းထန်လာတယ်လို့ကိုကန့်တပ်ဖွဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းကထုတ်ပြောလိုက်ပါတယ
်နေပြည်တော်ကជីတက်ကထိုးတဲ့အရှင်ကပြီးခဲ့တဲ့ပိုင်းကတိတ်မရှိပါဘူး။ဥမာတရနေ့နေရနေ့တော့ကတော့တိတ်မရှိပါဘူး။9ရက်နေ့ကျတော့ပြင်းတဲ့လေးပြန်ပြင်းထန်လာပါပဲ။ဒီနေ့ဆိုမနေ့9နာရီနေ့စပြီးတော့ဖြစ်တာပါ။အခုချိန်ထိပါပဲခင်ဗျ
။ဥထွန်းမြလင်းကပဲကိုကန့်စစ်ဒေတာတဲ့အတွင်းကကုံချန်းဒေတာကခုတ်ထန်ပတ်ဝန်းကျင်မှာဒီတိုက်ပွဲတွေပြင်းထန်လာရမှာမြန်မာစစ်တပ်ဘက်ကတင်ကားတွေတန်ချက်ကကားတွေကနေပစ်လာတာတွေ့ရတယ်လို့ဆက်ပြောခဲ့ပါတယ်။
တော့လက်နဲ့ကြီးနဲ့အရင်ပစ်တင်ကားကတန်ချက်ကကားလည်းပြစ်ကူလာတယ်ဒီနေ့ပေါ့ပြီးတော့ကြီးတက်ကဒီနေ့ကစစ်ကြောင်း၅ကြောင်းနဲ့ထိုးတယ်ကျွန်တော်ဆက်တော့၄ကြောင်းထင်နေတာ၅ကြောင်းဖြစ်သွားလူအင်အားက1500ထက်ဖြစ်မယ်1500နဲ့1800ကျားလောက်ဖြစ်မယ
်မြန်မာစစ်ကောင်စီတိုင်းသားလက်နက်ကင်တပ်ဖွဲ့တွေကြားပထမဆုံးအကြိမ်ဖြစ်တဲ့တနင်္ဂနွေလုံးပြစ်ခတ်ရစဲကိုမကြာခင်ကာလာပိုင်းအတွဲမှာပဲလက်မှတ်ထိုးဖို့ကြိုးပမ်းနေချိန်မှာအခုလိုကိုကန့်ဒေတာမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြခဲ့တာပါအခုဆိုရင်နင်းမြုပ်ရုရှားငါးဖမ်းသင်္ဘောဘော်ကကယ်တင်ထားတဲ့မြန်မာသင်္ဘောသား22ဦးဒီရုရှားသင်္ဘောဘော်ကိုဘယ်လိုဘယ်ပုံရောက်လာတဲ့ဆိုတာသိရှိနိုင်ဖို့ရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကစုံစမ်းစစ်ဆေးမှုတွေစတင်နေပြီဖြစ်ပါတယ်မြန်မာသင်္ဘောသားတွေအတွက်ရပန်ခွင့်အခွင့်အရေးတွေရရှိနိုင်ဖို့ဆောင်ရွက်ပေးနေတယ်လို့ပြောဆိုသွားတဲ့သူတို့ရဲ့နိုင်ငံကူးလက်မှတ်တွေကိုလည်းမော်စကိုမြန်မာတန်ယုံကအမြန်ပြန်ထုတ်ပေးနိုင်အောင်စီစဉ်နေပြီးမြန်မာနိုင်ငံကိုပြန်လည်ရောက်ရှိနိုင်အောင်စီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကသတင်းထုတ်ပြန်ထားပါတယ်အသေးစိတ်ကိုမတ်ဆုမွန်ကစူးစီးတင်ပြထားပါတယ်
ဒီကနေ့ဧပြီလ10ရက်နေ့ဗုဒ္ဓဖူးနေ့မှာရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့ထုတ်ပြန်ချက်အရနောက်ဆုံးအခြေအနေကတော့ရုရှားနှင်းမြုပ်ငါးဖမ်းတင်မောဘော်ကကူညီကယ်ဆယ်ထားတဲ့မြန်မာတင်မောသားတွေကိုရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ရှိတဲ့သူတွေကသူတို့ကိုမြန်မာနိုင်ငံကကုမ္ပဏီတွေဘက်ကဘယ်လိုဆေလွတ်လိုက်တယ်လဲနောက်ပြီးတော့ဒီရုရှားတင်မောဘော်ကိုမိသွေးမိပုံဘယ်လိုရောက်ရှိလာကြတယ်လဲဆိုတာကိုတဦးချင်းမေးမြန်းစုံစမ်းနေပြီဖြစ်ပါတယ်မြန်မာတင်မောသားတွေကိုကယ်တင်ဆောင်ရှောက်ထားရှိတဲ့ရုရှားနိုင်ငံတောင်ပိုင်းစခါလင်းမြို့က Pacific Plaza Hotel မှာမြန်မာတင်မောသား22ဦးကိုရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံတတိယအတွင်းဝင်ဦးတိုးလွင်နဲ့တန်ယုံဘာသာပြန်အရာရှိဦးဝေဖြိုးတို့ကတွားရောက်တွေ့ဆုံပြီးတော့မြန်မာတန်ယုံတာဝန်ရှိတဲ့သူတွေဘက်ကမြန်မာတင်မောသားတွေနဲ့ပတ်သက်တဲ့လိုအပ်တဲ့သတင်းချက်လက်တွေမေးမြန်းစုံစမ်းပြီးဆောင်ရွက်ပေးနေတာဖြစ်ပါတယ်အသက်ရှင်ကျန်ရဲ့သူတွေအပြင်တည်ဆုံးခဲ့ရသူတွေနဲ့နောက်ပြီးတော့ပျောက်ဆုံးနေစေမြန်မာတင်မောသားတွေအတွက်ဆုံးရှုံးနေနာခဲ့ရမှုအတွက်လေရတဲ့ရလိုက်တဲ့ရပိုင်ခွင့်အခွင့်အရေးတွေရရှိရေးမြန်မာတန်ယုံတာဝန်ရှိတဲ့သူတွေဘက်ကဒေသခံအာဏာပိုင်တွေနဲ့ပူးပေါင်းညှိနှိုင်းဆောင်ရွက်ပေးနေပါတယ်လို့လည်းပြန်လည်လွတ်မြောက်လာတဲ့မြန်မာတင်မောသားတဦးကအခုလိုပြောပြပါတယ
်အဲ့ဒါအခုချိန်ထိတန်ယုံနဲ့ဟိုဟာနဲ့ကုမ္ပဏီနဲ့ပြောနေတော့ဂူရီမရသေးဘူးတရားတော်မရောတဲ့ကိုကျော်တယ်အဲ့ဒါတော့အခုမှညှိနှိုင်းနေကြတော့အဲ့ဒီတင်မောကပထမကျွန်တော်လာတော့ကိုရီးယားမှာကိုရီးယားတောင်ပိုင်းမှာကျွန်တော်လာတော့ ပြီးတော့မှကိုရဲတောက်ကရနိုင်တယ်မှာဒီပညာစီရောက်ရောက်လာတောက်ကရနေပြီးသူသွားပြီးအလုပ်ကလုပ်တော့လေလာတော့တော့ဘယ်သိမ်းမောလို့မသိကိုရဲနေပြီးသိမ်းမောတက်ဖို့ဆိုပြီးခေါ်တယ်သိမ်းမောဆိုပြီးတော့ပြီးတော့မှကျွန်တော်အဲ့ဒီပညာစီရောက်မှဒီရားလိုရတရားတရားဆိုအခုဒီတကူလို့ဖြစ်တော့မှဒီအကြောင်းလဲကိုဦးကြီးဘာမှမသိဘူး
အခုထုတ်ပြန်ထားတဲ့စည်ရင်းအရာတော့ရုရှားနှမြုပ်ငါးဖန်းတင်မောပေါ်ကမြန်မာတင်မောသားတွေအနက်ကူညီကယ်ဆယ်ထားတဲ့တင်မောသားက22ဦးဖြစ်ပြီးတည်ဆုံးသူကတော့16လောင်းပြန်လည်ဆယ်ယူရရှိထားပြီးဖြစ်ပါတယ်။ကြံ4ယောက်ကတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်တယ်လို့ရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကသတင်းထုတ်ပြန်ထားပါတယ်။အခုအသက်ရှင်လျက်ကြံရစ်ခဲ့တဲ့မြန်မာတင်မောသား22ဦးစလုံးကျန်းမာရေးစောင့်ရှောက်မှုခံယူနေပြီးတော့သူတို့ဟာထိခိုက်ဒဏ်ရာရရှိခဲ့မှုမရှိကြဘဲနဲ့ကျန်းမာရေးကောင်းမွန်မှာကြောင့်လည်းသူတို့တွေအမြန်ဆုံးမြန်မာနိုင်ငံကိုပြန်ရောက်နိုင်အောင်မြန်မာတန်ရုံဘက်ကစီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းပြန်လွတ်မြောက်လာတဲ့တင်မောသားတွေကပြောပြတာပါ
ဒီမှာတော့22ယောက်လုံးကအခုမြန်မာတန်ရုံကနေလည်းကျွန်တော်22ယောက်လုံးတို့နေမစင်းကြီးအဲ့ရှိရ22ယောက်လုံးကတော့အကုန်လုံးကျန်းမာရှိရလို့ဘာမှစိတ်မပူပါနဲ့လို့မိသားစုလည်းလည်းရင်းရောဝါးပြင်းနေမှာလို့ဒီမှာရှိရ22ကျန်းမာရလည်းအဆင်ပြေရလို့ပတ်သက်ရရလည်းတန်ရုံကဒီအကိုကြီးနဲ့ကုမ္ပဏီကတော့အကုန်လုံးညှိနှိုင်းဆွေးနွေးပေးနေတယ်ဆိုတော့သိဘူးရတော့မရှိပါဘူးလို့အဲဖြစ်သွားကြတော့တငယ်ချင်းတွေရဲ့မိသားစုတွေတော့1နဲ့ပါလေလို့မတွေ့သေးတဲ့အဲဒီအလောင်းလေးလောင်းရတယ်သူတို့ရှာပေးမယ်လို့တော့အခုချိန်ကြီးပြောထားတယ်အဲ့ဒါလည်းကျွန်တော်ပြောခြင်း
နေမြောရုရှားငါးဖန်းတင်မောပေါ်ကမြန်မာတင်မောသားတွေအတွက်တန်ယုံဘက်ကဆောင်ရွက်ပေးနေစေအခုလက်ရှိအခြေအနေမှာတော့မြန်မာတင်မောသားတွေကိုတရားမဝင်ခေါ်ယူခဲ့တဲ့ရုရှားတင်မောလိုင်းပိုင်ရှင်ကအခုတင်းချောင်နေတဲ့အတွက်ဒုတိယအကြီးအကဲကိုထိန်းသိမ်းထားပြီးတော့တင်မောလိုင်းပိုင်ရှင်ရဲ့ဘဏ်အကောင့်တွေကိုရုရှားအစိုးရကထိန်းသိမ်းလိုက်ပြီးဖြစ်ကြောင်းနဲ့ကယ်ဆယ်ထားတဲ့မြန်မာတင်မောသား22ယောက်ရဲ့ပျောက်ဆုံးသွားတဲ့နိုင်ငံကူးလက်မှတ်တွေကိုလည်းမော်စကိုမြန်မာတန်ယုံကနေတရက်အတွင်းအမြန်ဆုံးအသစ်ပြန်ထုတ်ပေးပြီးတော့သူတို့ကိုအခုလက်ရှိထားရှိတဲ့ရုရှားနိုင်ငံတောင်ပိုင်းဆာခလင်မြို့ကိုအမြန်ဆုံးပေးပို့သွားမှာဖြစ်တယ်လို့မော်စကိုရုရှားဆိုင်ရာမြန်မာတရုံကသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်ကယ်ဆယ်ထားတဲ့မြန်မာနိုင်ငံသားတင်မောသား22ဦးကိုရုရှားနိုင်ငံရဲ့လူဝင်မှုဥပဒေတွေကိုချိုးဖောက်တဲ့အတွက်ထိန်းသိမ်းထားလိုက်ပြီးဖြစ်ကြောင်းသတင်းမီဒီယာတွေမှာဖော်ပြကြတာကတော့မှန်ကန်ခြင်းမရှိကြောင်းကိုလည်းရုရှားနိုင်ငံဆိုင်ရာမြန်မာတရုံရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ www.myanmarembassy.ru မှာရေးသားဖော်ပြထားပါတယ်ရှင်။
အခုလိုမြန်မာသင်္ဘောသားတွေအရေးကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေတည်ရအောင်ရုရှားနိုင်ငံဆိုင်ရာမြန်မာတန်မှုဥအောင်ကျော်မိုးကိုမတ်စုမွန်ကမေးမြန်းရမှာတော့တန်မှုကအခုလိုစတင်ဖြေကြပါတယ
်။ကုမ္ပဏီအနေနဲ့ဒီရောကြီးကိစ္စကိုဒီနေ့ရှေ့ရနေမှာပြန်ပြီးဆွေးနွေးမယ်လို့သူတို့ပြောသွားတယ်မနေ့ကပြောသွားတော့လေဒီနေ့ကမနေ့ကကြေပြေးထားတဲ့အတိုင်းဂါဗနာလည်းဒီနေ့လာတွေ့မယ်ဆိုပြီးပြောတယ်မတွေ့ပါဘူးကျွန်တော်တို့ကိုယ်စားလှယ်နဲ့မတွေ့ဖြစ်ပါဘူးနောက်တစ်ခါဒီကိုယ်စားလှယ်ပေါ့နော်တင်မောကုမ္ပဏီရဲ့ကိုယ်စားလှယ်ရလဲကျွန်တော်တို့ ਨੇ ကျွန်တော်တို့တန်ယုံကိုယ်စားလှယ် ਨੇ လာမတွေ့ဖြစ်ပါဘူးဒီနေ့ဒါဆိုကျွန်တော်တို့အလို့သဘောတည်ရတာတော့သူတို့ရုရှားတင်မောသားတွေနဲ့ပဲတွားပြီးတွေ့နေတယ်လို့ပြောပါတယ်ဒီနေ့မတွေ့ဖြစ်သေးပါဘူ
းဟုတ်ကဲ့အန်ကယ်အဲ့တော့အန်ကယ်တို့မြန်မာတန်ယုံဘက်ကပေါ့နော်ဘာများလှုပ်ဆောင်ပေးနေတာရှိပါလဲရှင
်ဟောကျွန်တော်တို့အခုသူတို့တွေလောလောဆယ်ကျွန်တော်ပတ်စပို့တွေထုတ်နေပါတယ်သူတို့ပြန်ဖို့အတွက်ပြီးရင်ကျွန်တော်ဒီဗီဇာကိစ္စလေးပါလေးလုပ်ရပါမယ် transit visa ပါညာပြီးလို့ရှိရင်တော့ဒီ dead body တွေပြန်ပို့ဖို့ရော်ကြီးကိစ္စတော့ကျွန်တော်ဆွေးနွေးသွားဖို့ရှိပါတယ်
ဒီသူတို့ကိုရုရှားနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးကိုချိုးဖောက်လို့ဆိုပြီးမီဒီယာမှာဖော်ပြတယ်လို့ပြောပါတယ်ဆိုတော့မြန်မာမီဒီယာတွေမှာဖော်ပြတာလားနိုင်ငံခြားမီဒီယာတွေမှာဖော်ပြတာလားအန်ကယ်တို့ဘာကြောင့်ဒီအဲ့ဒီအချက်ကမဟုတ်မှန်ကြောင်းပေါ့နော်အန်ကယ်တို့သတင်းထုတ်ပြန်တာပါလဲရှင
်ဒီဘက်ကရုရှားသတင်းတွေမှာတချို့ရှောက်ထုတ်ပါတယ်ခုနကဟို immigration ဥပဒေချိုးဖောက်တာပါလို့ကျွန်တော်လက်တွေ့မှာဘာမှမရှိပါဘူးသူတို့ကတော့ဟိုသူတို့ဘက်ကစုံစမ်းစစ်ဆေးပေါ့ immigration မဟုတ်ပါဘူးစုံစမ်းစစ်ဆေးကလာပြီးတော့ဒီတင်မောနှိမ့်မှုဖြစ်စဉ်နဲ့ပတ်သက်ပြီးကျွန်တော်တင်မောသားတွေကိုလာပြီးမေးတာမြန်တာဒါပဲရှိပါတယ်ကျွန်တော်ဘာသာစကားအခက်ခဲရာအင်္ဂလိပ်လိုရောရုရှားလိုကျွန်တော်ဘက်ကဝိုင်းပြီးတော့ဘာသာပြန်ပြီးတော့မေးပေးပါတယ်ဖြစ်စဉ်အတိအကျတော့ကျွန်တော်နောက်မှဒါအစီအခံတင်ပြရမှာကျွန်တော်နိုင်ငံရေးရဲ့တရှင်ဆိုတော့အခုလောလောဆယ်တော့အဲ့ဒါတွေကျွန်တော်ပြောလို့မရသေးပါဘူးခုနကဘာကြောင့် accident ဘလို့ဖြစ်တယ်ဘာညာဆိုတာအသေးစိတ်တော့ပြောလို့မရသေးပါဘူ
းတမ်းမှုဥအောင်ကြုံမိုးရဲ့ပြောပြချက်တွေပဲဖြစ်ပါတယ်ခင်ဗျအခုတခါရွေးကောက်ပွဲအကြိုကာလအခြေအနေကိုပြောပြပါမယ်ရန်ကုန်တိုင်းမြို့နယ်ဆယ်ခုရဲ့အခြေခံမဲစင်းထုတ်ပြန်ပေးတာမှာနာမည်လိပ်စာမှတ်ပုံတင်စတဲ့အချက်လက်မှားယွင်းမှုတွေရှိတဲ့အပေါ်ပြန်လည်ပြင်ဆင်ပေးမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပါတယ်အခုလိုမှားယွင်းမှုတွေရှိလာနိုင်တာကြောင့်အခြေခံမဲစင်းကို ကြိုတင်ထုတ်ပြန်ပေးခဲ့တာဖြစ်တယ်လို့လည်းပြောပါရယ်ကော်မရှင်အနေနဲ့အမှန်ကိုပြင်ဆင်ပေးနိုင်အောင်ပြည်သူတွေအနေနဲ့မဲဆင်းကိုကြိရှိပြီးဖြည့်ဆွက်ပြင်ဆင်ပေးဖြတ်ဆိုတဲ့အပိုင်းတွေကိုအသေးချာထောက်ပြပေးစီလိုတယ်လို့ပြောကြပါရယ်ဒီအကြောင်းနဲ့ပတ်သက်ပြီးမတ်မီခါကသတင်းပေးပို့ထားပါရယ်
ဟုတ်ကဲ့ပါရန်ကုန်တိုင်းဒေသကြီးကမြို့နယ်ဆယ်ခုမှာအခြေခံမဲဆင်းတွေထုတ်ပြန်တာမှာမနမဲမားနေတာတွေအချို့မဲဆင်းမှာမပါဝင်တာတွေစတဲ့မှောင်ရင်မှုတွေကြုံတွေ့နေရတဲ့အပေါ်မှာရွေးကောက်ပွဲကော်မရှင်ကခုလိုပြောဆိုလိုက်တာပါဒီလိုအခြေခံမဲဆင်းတွေထုတ်ပြန်ပေးတာမှာအားနည်းချက်တွေရှိနေတဲ့အပေါ်ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကတော့ဒီလိုမှောင်ရင်မှုတွေကိုရွေးကောက်ပွဲမကျင်းပမီမှာပြန်လည်ပြင်ဆင်ပေးနိုင်မှာဖြစ်တဲ့အတွက်ဝမ်းသာကြောင်းခုလိုပြောဆိုလိုက်ပါတယ်
ဒီ၁၄ရက်တွင်းမှာဒီမဲဆင်းမှာနာမည်မပါတာဒီသူတို့ဖြည့်ပေးဖို့တောင်းဆိုတာရှိမယ်အချက်လက်ဒီမှားနေလို့ပြင်ဆင်ပေးဖို့တောင်းဆိုတာရှိမယ်မပါတဲ့နေသူတွေပါနေလို့ဖြုတ်ပေးဖို့ကန့်ကွက်တာရှိမယ်ဆိုတော့အဲ့ဒီအချက်၃ချက်နဲ့ပတ်သက်တဲ့ဟာတွေကဒီ၁၄ရက်တွင်းမှာကျွန်တော်တို့ကဒါတွေအားလုံးကိုစုဆောင်းထားမှာပါလိုအပ်တဲ့ amendment ပေါ့နော်ပြင်ဆင်မှုတွေကိုကျွန်တော်တို့ဆောင်ရွက်ပေးသွားမှာပါ
ရန်ကုန်တိုင်းတတိုင်းလုံးအတွက်အခြေခံမဲဆန္ဒရှင်စီရင်ထုတ်ပြန်မှုတွေကိုအဆင့်30နဲ့လှုပ်ဆောင်မယ်လို့ဥက္ကဋ္ဌကပြောပါတယ်။ပထမအဆင့်ဒုတိယအဆင့်တတိယအဆင့်အနေနဲ့ထုတ်ပြန်မှာဖြစ်ပြီးပထမအဆင့်မြို့နယ်၁၀မြို့နယ်ဒုတိယအဆင့်ကိုမြို့နယ်၁၄ခုတတိယအဆင့်ကိုမြို့နယ်၂၁ခုမှာထုတ်ပြန်မှုရှိတယ်လို့သူကပြောပါတယ်။ရန်ကုန်တိုင်းတတိုင်းလုံးအတွက်အခြေခံဆန္ဒရှင်စီရင်ထုတ်ပြန်မှုကိုတော့လာမယ့်ဇူလိုင်လအတွင်းမှာအပြီးသတ်မယ်လို့ဥက္ကဋ္ဌကပြောပါတယ်။
နောက်ကြရင်လည်းဇူလိုင် first week second week လောက်ဆိုရင်တော့ဟို55မြို့နယ်လုံးတခုလိုမဲဆင်းတွေကျွန်တော်တို့ဖေးလုပ်တာပြီးသွားဆိုင်မယ်လို့ကျွန်တော်ဖြည့်ချင်ပါတယ
်ရန်ကုန်တိုင်းတိုင်းလုံးမှာရှိတဲ့မြို့နယ်55မြို့နယ်ရဲ့အခြေခံမဲဆန္ဒရှင်စီရင်အားလုံးထုတ်ပြန်ပြီးပါကဒီထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စီရင်တွေကိုအခြေခံထားပြီးနောက်ဆုံးအဆင့်မဲဆင်းရင်ကိုကော်မရှင်အနေနဲ့ထပ်မံပြုစုသွားမှာဖြစ်တယ်လို့ဥက္ကဋ္ဌကပြောပါတယ်ရန်ကုန်တိုင်းအတွင်းစေမျိုးနယ်မှာအခြေခံမဲဆန္ဒရှင်စီရင်ထုတ်ပြန်ပေးတာမှာမှားယွင်းတာတွေအတွက်ပြင်ဆင်လိုတဲ့အချက်တွေတင်ပေးပါရန်ရက်ကွက်ကော်မရှင်တွေကပြောဆိုထားတယ်လို့နာမည်မှားယွင်းမှုကိုလက်တွေ့ကြုံတွေ့ရသူရန်ကုန်မြို့ကမဲဆန္ဒရှင်တအူးကပြောပါတယ်။တချို့မြို့နယ်တွေမှာအခြေခံမဲဆင်းထုတ်ပြန်ပေးထားတာကိုမဲဆန္ဒရှင်တွေကလာရောက်မကြည့်ရှုတာကြောင့်နာမည်မှားယွင်းမှုနာမည်မပါဝင်မှုတွေကိုမသိတာတွေလည်းရှိနေတယ်လို့သူကပြောပါတယ်။
အန်တီတို့ကမဲဆင်းရင်သွားကြည့်ရောကျတော့အန်တီတို့မိသားစုက၅ယောက်ပေါ့နော်အဲ့၅ယောက်မှာ၄ယောက်လောက်ကလေအမေနမေရောမပုံတင်နံပါတ်ရောလိပ်စာရောကိုမာနေရပေါ့နော်ခါကြတော့သွားပြောတော့သူတို့ကပြင်ဆင်ခွင့်လျှောက်လွာလက်ကွက်ရုံမှာသွားယူရမယ်ပေါ့ကိုပြင်မဲ့ဟာလေးတွေကိုကိုလက်မှတ်ထိုးလျှောက်လွာလောက်ကျလေနမေနဲ့လက်မှတ်ထိုးပြီးတော့ပြန်တင်ခိုင်းရပေါ့နော
်ရန်ကုန်တိုင်းဒေသကြီးတတိပုဂ္ဂလအမတ်ဒေါက်တာဒေါ်ညိုညိုသိန်းကတော့ရွေးကောက်ပွဲကော်မရှင်ကနေမြို့နယ်၄၅မြို့နယ်စလုံးအတွက်မဲဆန္ဒရှင်စီရင်ထုတ်ပြန်ပြီးပါကထပ်တာတွေနဲ့မှန်မှန်တာတွေမရှိစေဖို့အတွက်ဒီစီရင်တွေကိုတေးစိတ်စစ်ဆေးသွားမယ်လို့ပြောပါတယ်။မဲဆင်းမှာနာမည်မပါမှားနေတာတွေအတွက်ရက်ကွက်ကော်မရှင်မြို့နယ်ကော်မရှင်တွေမှာတွားရောက်ပြောဆိုနိုင်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကလည်းလာရောက်ပြောဆိုနိုင်တယ်လို့သူကပြောပါတယ်။
ကိုယ့်ရဲ့အခွင့်အရေးကိုရအောင်ယူရမယ်။မြို့နယ်ကော်မရှင်တို့တိုက်ရိုက်ဆက်သွယ်ပြီးတော့ကိုယ့်ရဲ့မဲဆင်းရင်ပါဖို့အတွက်ကိုပြောရမယ်။ဒါနိုင်ငံသားတယောက်အနေနဲ့အရေးကြီးဆုံးနိုင်ငံအနာဂတ်အတွက်မဖြစ်မနေလုပ်တဲ့နဲ့တာဝန်ပဲ
။မလ30ရင်းနေကစပြီးဘူတထောင်၊ပဇွန်နောင်၊ဒေါ်ပုံ၊စိတ်ကြီးခနောင်တို့၊စိတ်ကန်၊ဒဂုံမြို့နယ်၊လာတာ၊ကြောက်တတာ၊လမ်းမတော်၊ကမာရွတ်တို့မှာအခြေခံမဲဆန္ဒရှင်စီရင်တွေထုတ်ပြန်ထားပါတယ်။ဒုတိယအဆင့်အနေနဲ့တာမွေ၊ဒဂုံတောင်တကုံမြောက်တကုံအရှိတင်ငန်းကျွန်းတန်လင်းစတဲ့၁၄မြို့နယ်အတွက်မဲဆန္ဒရှင်စီရင်ကိုဒီလဧပြီ22ရက်နေ့မှာထုတ်ပြန်ပေးမှာဖြစ်ပြီးတတိယအထုပ်21မြို့နယ်အတွက်ကိုတော့မေလထဲမှာထုတ်ပြန်သွားမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ရှင်
။ VOA သတင်းတော့မမေခရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ။မြန်မာပြည်ဆိုင်ရာသတင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုတခါတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုဒီကနေ့ညနေခင်းအတွက်နောက်ဆုံးအဖြစ်တင်ပြခြင်းပါလေ။အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကဂျပန်နဲ့တရုတ်နိုင်ငံကြားနယ်မြေပိုင်ဆိုင်မှုအငင်းပွားနေတာကိုထင်ထင်သေးသေးဆောင်ရွက်ကြဖို့တိုက်တွန်းပြောဆိုလိုက်တယ်လို့ပဲအမေရိကန်အနေနဲ့ဂျပန်ရဲ့လုံခြုံရေးအတွက်အခိုင်အမာကူညီသွားမယ်အကြောင်းပြောဆိုလိုက်ပါတယ်။ VOA ပန်ဂွန်သတင်းတောက်ကာလာဘတ်သတင်းပေးပို့ထားတာကိုမက်ခင်ဖြူတွေကပြောပြပါမယ်
။အရှေ့တရုတ်ပင်လယ်ပြင်ကဂျပန်နိုင်ငံထိန်းချုပ်ထားတဲ့ကျွန်းစုတွေကိုတရုတ်ကပိုင်ဆိုင်ကြောင်းပြောဆိုနေတဲ့ကိစ္စနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ဆိုရရဲ့အငင်းပွားဝယ်ရာလုပ်ရက်တွေဟာအမေရိကန်ကာဝေးရေးဝန်ကြီး အက်စတရွန်ကာတာနဲ့ဂျပန်ကာကွယ်ရေးဝန်ကြီးတို့ရဲ့တွေ့ဆုံဆွေးနွေးပွဲမှာအဓိကဆွေးနွေးကြမယ့်အကြောင်းအရာတွေပါ
We don't as we frequently say take a stand
ကျွန်တော်တို့ပြည်ချာခဏပြောခဲ့တယ်လို့ပါပဲသူတို့ရဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာညှင်းပွားမှုတွေမှာကျွန်တော်တို့ဘယ်ဘက်ကမှမယက်တည်ပါဘူးပြည်ပခါတွေကိုစီးရင်းနည်းနဲ့ခံရတာကိုလည်းစန့်ကျင်ပါတယ်
မစ္စတာကာတာနဲ့ဂျပန်ကာကွယ်ရေးဝန်ကြီးကန်နာကာတာနီယိုရဲ့တွေ့ဆုံဆွေးနွေးမှုဟာအလေအမြန်ဖွံ့ဖြိုးတိုးတက်လာနေတဲ့အာရှပစိဖိတ်ဒေသမှာအမေရိကန်ပြည်ထောင်စုကနိုင်ငံရေးနဲ့စီးရီးအရာပုံမှုအယုံဆိုင်လာတာအပါအဝင်အာရှပစိဖိတ်ဒေသမှာအမေရိကန်ကအင်အားရှင်ခွင်ရှာညှိဖို့ကြိုးစားနေတာတွေကိုအခိုင်အမာဖော်ပြနေတာပါဒါဟာတိတ်ကိုအရေးပါတဲ့ပြောင်းလဲလှုပ်ဆောင်မှုဖြစ်တယ်လို့ဂျပန်ရေးကျွမ်းကျင်သူရှီလာစမစ်ကပြောပါတယ်
We're at a particularly critical moment, I think, in the Asia Pacific.
Asia Pacific ဒေသနဲ့ပတ်သက်လို့တကယ်ကိုအရေးကြီးတဲ့အခိုက်အတန့်တစ်ခုကိုရောက်နေတာပါ။လူတိုင်းက Pacific ဒေသတဝန်းကိုအာရုံစိုက်နေကြတယ်လို့အဲ့ဒီမှာအင်အားကောင်းလာနေတဲ့တရုတ်နိုင်ငံကိုတွေ့နေရပါတယ်
။တရုတ်ဆိုရဟာသူ့ရဲ့ကာကွယ်ရေးအသုံးစိတ်ကိုပြီးခဲ့တဲ့9နှစ်ဆက်တိုက်အကြီးအကျယ်တွင်းမြစ်လာနေတာပါ။ဒီလိုကြီးထွားလာနေတဲ့တရုတ်အင်အားကိုထိန်းချုပ်ဖို့အမေရိကန်ကဒေသတွင်းမဟာမိတ်တိုးချဲ့တည်ဆောက်နေပေမဲ့ဒီနေရာမှာတရုတ်နိုင်ငံကိုလည်းချဏ်လက်မထားချင်ပါဘူးလို့ပြောပါတယ်။မစ္စတာကာရာရဲ့အခုဆွေးနွေးမှုတွေဟာဂျပန်ဆိုရရေးဆွဲနေတဲ့အမေရိကန်နဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုလမ်းညွှန်ချက်အသစ်တွေကိုခိုင်မာစေဖို့ရည်ရွယ်ပါတယ
်။ I think the guidelines are going to be very effective in making sure
that ကျမတို့နိုင်ငံသားမဟာမိတ်ဖွဲ့မှုရဲ့အရေးပါမှုကိုဘယ်သူကမှမှားယွင်းတွက်ဆထားတာမျိုးမဖြစ်စေဖို့အတွက်ဒီလမ်းညွှန်ချက်တွေကအထူးလှုံ့ဆော်ပေးနိုင်ပါလိမ့်မယ်
။တရုတ်ဆိုရပိုင်သတင်းတွေမှာတော့အမေရိကန်ရဲ့အာရှဒေသမဟာမိတ်ဖွဲ့မှုတိုးမြင့်လှုံ့ဆော်နေတာကိုဂျပန်ကအတုံးချပြီးသမားဝင်နေမြေပိုင်ဆိုင်မှုဆိုင်ရာကိစ္စတွေမှာကျင်းမာမှုတွေပုံမှုစိုးရအောင်လှုပ်ဆောင်နေရလို့ဖော်ပြပါဗျ။အခုဂျပန်နိုင်ငံရေးဆွေးနေတဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုလမ်းညွှန်ချက်အသစ်တွေကိုဒီလကုန်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအားပြီးဝါရှင်တန်မြို့တော်မှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့လာရောက်တွေ့ဆုံချိန်မှာတာဝန်ရှိသူတွေကအပြစ်သက်ရေးဆွဲကြမှာပါ။ဒီအထက်မှာတော့အင်တာနက်ဆိုင်ဘာထိုးပေါက်တိုက်ခိုက်မှုတွေနဲ့နှစ်နိုင်ငံစီးပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့ကိစ္စတွေပါဝင်မှာဖြစ်ပါတယ်ရှင်။
မကင်ဖြူတွေးရဲ့တင်ပြချက်ပဲဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်တွေကို Asia Set 7 Jodu ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။နောက်ထပ်2နာရီအကြာည9နာရီမှာထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 kHz 12395လိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 63239တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ခုတော့သတင်းအကျဉ်းချုပ်ကိုကုအောင်လွင်ဦးကပြောပြပါမယ
်။ယမန်နိုင်ငံမှာဆူအော်လူလာတဲ့တပ်ဖွဲ့နဲ့ဟူတီသဘုံတရားတိုက်ပွဲတွေကိုနိုင်ငံတွင်းမှာရှိတဲ့အဲခိုက်တပ်ဖွဲ့ဝဲကအခွင့်ကောင်းယူနေတယ်လို့အမေရိကန်ကာကွယ်ဝန်ကြီးအက်စတန်ကတ်တာကသတိပေးပြောကြားလိုက်ပါတယ်။အာရဗျာကျွန်းဆွယ်အဲခိုက်တပ်ဖွဲ့ကွဲ AQAP ကိုနှိမ်နင်းမှုအမေရိကန်ရဲ့ကြိုးပမ်းမှုတွေဟာယမန်နိုင်ငံကပြစ်ခတ်တဲ့တိကျောက်ပုံမှုခက်ခဲလာနေတဲ့အကြောင်းဂျပန်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ဝန်ကြီးကသတင်းတောက်တွေကိုပြောကြားသွားခဲ့တာပါ။ဒီနေ့မှာပဲဂျပန်နဲ့ကာဝေးဆိုင်ပူးပေါင်းဆောင်ရွက်မှုတွေကိုတိုးချဲ့ဆောင်ရွက်သမှာဖြစ်တဲ့အကြောင်းဒီနေ့မှာပဲတိုချိုမှာဂျပန်ကာဝေးဝန်ကြီးနကတနီနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်ကာဝေးဝန်ကြီးကကလေးပြုပြောကြားလိုက်ပါတယ်။အမေရိကန်ကာဝေးဝန်ကြီးကတာဂျပန်နိုင်ငံကိုဒီနေ့ပဲရောက်ရှိသွားပြီးသူ့ရဲ့သုံးရကြခီးစဉ်တွေမှာတော့အမေရိကန်နဲ့ဂျပန်နှစ်နိုင်ငံကြားကာဝေးပူးပေါင်းဆောင်ရွက်မှုဆိုင်ရာစီမင်းစည်းကမ်းတွေနဲ့ပတ်သက်လို့ပြန်လည်ညှိနှိုင်းသွားမှာလည်းဖြစ်ပါတယ်။ဒီနေ့နောက်မှချင်းပေါ့ကိုစီစဉ်ထားတဲ့ရွေးကောက်ပွဲကိစ္စညဉ့်ညဲလုပ်ငန်းစဉ်စရီပါဝင်မြန်မာနိုင်ငံရဲ့ပြည်ထောင်စုနဲ့ပတ်သက်လို့ဆွေးနွေးဖို့သမ္မတဦးသိန်းစင်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်တခြားထင်ရှားတဲ့နိုင်ငံရေးကောင်းဆောင်တွေတိုင်းရင်းသားဝန်ကြီးတွေနေပြည်တော်မှာဆွေးနွေးနေကြပါတယ်။ပြောင်းစုလွှတ်တော်ကအဆိုပြုထားတဲ့6ပွင့်ဆိုင်တွဲဆုံဆွေးနွေးရေးပြင်းပြဖို့အတွက်အကြိုတွဲဆုံညှိနှိုင်းမှုဖြစ်တယ်လို့လည်းဆွေးနွေးပွဲအစမှာပဲသမ္မတဦးသိန်းစင်ကပြောဆိုခဲ့တာပါ။အစည်းအဝေးပွဲကတော့လွှတ်တော်နေရာကဥက္ကဋ္ဌရဲနဲ့အတက်ကန်ကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကာဝေးဦးစည်းချုပ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတိုင်းရင်းသားရဲဝန်ကြီးနဲ့တန်းနာကိုစရီပါဝင်စုစုပေါင်း48ခုဖိတ်ကြားထားရမယ်44ဦးသာတက်ရောက်ခဲ့တာပ
ါကျေးဇူးပါခင်ဗျာကိုအောင်လွင်ဦးကသတင်းအချင်းချုပ်ကိုပြောပြသွားတာပါဒီညနေခင်းအစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ဂျိုဂီဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီအထိလိုင်းဒိုမီတာ7925ရုကနေတင်ဆက်ခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်မှာမို့ည9နာရီကျရင်တခါထပ်ပြီးထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်မှာပြန်ဆောင်ရအောင်လားခင်ဗျာ VOA သောရရှင်ပေါင်းကိုစိတ်နှလုံးရွှင်လန်းချမ်းမြေကြပါစေ
ー
This program has come to you from the Voice of America, Washington.